ပြီးခဲ့တဲ့ရက်ပိုင်းကသတင်းတော်ကိုစုံမထွန်အသက်ခံရတာကိုနမူနာယူပြီးသတင်းတော်တွေအနေနဲ့အကဲဆက်တဲ့သတင်းတွေကိုရယူတဲ့အခါမိမိတို့ရဲ့လုံခြုံရေးအတွက်ကြိုတင်လည်လာပြင်ဆင်မှုတွေလုပ်တင်တယ်လို့မြန်မာသတင်းသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်ဒါပြင်မြန်မာနိုင်ငံကသတင်းတောက်တွေရဲ့လုံခြုံရေးအတွက်သတင်းမီဒီယာအဖွဲ့အစည်းတွေအပြင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းလှုပ်ဆောင်တင်တယ်လို့လည်းပြောပါရယ်အပြည့်အစုံကိုဆက်ပြီးပြောပြပေးပါမယ်အင်္ဂါနေ့ညက11 Media Group ရဲ့မုံရွာအခြေဆိုင်သတင်းတောက်ကိုစုံမထွန်းအသက်ခံရတာကိုကြည့်မယ်ဆိုရင်သတင်းတောက်တွေအနေနဲ့အကဲဆက်ပြီး NDA ရှိနိုင်တဲ့သတင်းတွေကိုရယူတဲ့အခါဆောင်းရန်ရှောင်းရန်အကြောင်းအရာတွေကိုကြိုတင်လစ်လာထားတယ်လို့မြန်မာသတင်းသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်တရိန်အောင်လူရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတတိထားတင်တာတွေကိုမြန်မာသတင်းသမဂ္ဂအဖွဲ့ဥက္ကဋ္ဌဦးမမောင်မြေကအခုလိုတိုက်တွန်းပြောဆိုထားပါတယ
်ဒီလုံခြုံရေးကိုယူဆိုင်ဖို့ဆိုတဲ့နေရာမှာကျွန်တော်တို့သတင်းတောက်ဒီလောကမှာဆိုရိုးတကားရှိပါတယ်ကိုယ့်အသက်ကိုဆွမ်းအားလောက်တဲ့အထိအရေးကြီးတဲ့သတင်းဘာမှမရှိဘူးတဲ့အဲ့လိုမျိုးဆိုရိုးရှိပါတယ်အဲသို့တော်လည်းပဲအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့တိုက်တွန်းလေးရှိတဲ့အချက်ကတော့ဗာလဲဆိုတော့ဒီကိုယ့်ရဲ့သတင်းကိုကိုဒီရှုပ်ဝဲပြီးတော့ထောင်လာရမှန်ပေမဲ့လို့ကိုပဲသွားတယ်ကိုဘာလုပ်တယ်ဆိုတော့အနည်းဆုံးလူကြောက်ကိုပြောပြခဲ့ဖို့နောက်ပြီးတော့အဆက်အသွယ်အများအားထားဖို့တယ်လီဖုန်းနဲ့ပေါ့နော်အဲနောက်တစ်ခုကတော့ကိုရဲ့အဆက်အသွယ်ကိုဘယ်လောက်ထိယုံကြည်ရမလဲဆိုတော့ကိုလည်းပဲသတိထားဖို့လိုပါတယ်အခုလိုမျိုးအဲ့ဒါဒီမှောင်ခိုးသတင်းတွေတိမှောင်ခိုးထုတ်တဲ့သတင်းတွေငွေရေးဆေးဝါးမှောင်ခိုးထုတ်တဲ့သတင်းတွေဒါတွေလည်းပဲဒီတိုင်းမှာပဲဂျားထဲမှာဂျားလူတွေရှိပါတယ်အဲ့ဒီဂျားလူတွေကိုကိုမယုံရလို့ရှိရင်မဆက်ဆံတာပို့ပြီးတော့ကောင်းပါတယ်နောက်ပြီးတော့ယုံရမယ်ဆိုလို့ရှိရင်လည်းပဲအဲ့တော့တစ်ဆင့်နောက်ထပ်ဒီတွေ့လာမဲ့လူတွေကိုမေးမြန်းတဲ့အခါမှာအင်မတမသတိထားဖို့လည်းလိုပါတယ်အထူးသဖြင့်ကတော့ဟိုကိုယ့်ကိုမတင်ကာမဖြစ်အောင်ဒီဆက်ဆံဖို့လိုပါတယ
်မြန်မာနိုင်ငံစာနယ်ဇင်းလောကအနေနဲ့ကလည်းနိုင်ငံတကာသတင်းတောက်တွေလွှဲဆွဲဖို့အခြေခံတဲ့သတင်းတောက်လည်းဆွဲစာအုပ်တွေထုတ်ပေးတင်တယ်လို့သတင်းတောက်တွေရဲ့လုံခြုံရေးဆိုင်ရာသင်တန်းတွေပေးတင်တယ်လို့လည်းဥမ္မောင်မြင့်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းအဖွဲ့အစည်းတွေအနေနဲ့ဒီသတင်းတောက်လက်ဆွဲစာအုပ်မျိုးတွေကိုထုတ်ပြီးတော့ဆောင်ရန်ရှောင်ရန်ဒီအားလုံးကိုဒီပြုစုတင်တယ်လို့ကျွန်တော်ထင်ပါတယ်အဲဒီကိစ္စလည်းပဲဒီနိုင်ငံတကာသတင်းမီဒီယာတွေကနေပြီးတော့ဒီလိုကိစ္စမျိုးတွေကိုအဲတည်တည်ချာချာသုတေသနပြုပြီးတော့ဒီရှောင်ရန်ဆောင်ရန်ကိစ္စတွေကိုအဲသတင်းတော့တွေကိုအသိပေးထားပြီးသားဖြစ်တဲ့အတွက်ကြောင့်သူတို့ရှိကနေကျွန်တော်တို့ယူတင်တာကိုယူပြီးတော့တော့မှအဲကျွန်တော်တို့မြန်မာနိုင်ငံမှာအဲလိုမျိုးသတင်းတော့လည်းဆွဲဆောင်ထုတ်တင်တယ်လို့ထင်ပါတယ်နောက်ပြီးတော့အရေးကြီးတာနောက်တစ်ခုကတော့ကျွန်တော်တို့သတင်းမီဒီယာသင်တန်းတွေကိုဒီလုပ်ပေးတဲ့နေရာမှာလည်းပဲဒီသတင်းတော့လုံခြုံရေးနဲ့ပတ်သက်တဲ့သတင်းမီဒီယာသင်တန်းတွေကိုလုပ်ပေးနိုင်လို့ရှိရင်ပို့ပြီးတော့အကျိုးရှိနိုင်ပါတယ်
။သတင်းတော်တွေရဲ့လက်ဆွဲစာအုပ်ထုတ်တဲ့အခါမှာလည်းသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းပါဝင်လှုပ်ဆောင်တင်တယ်လို့ဦးမမောင်မြင့်ကပြောပါတယ
်။သတင်းတော်လက်ဆွဲစာအုပ်ထုတ်တဲ့နေရာမှာတော့အကောင်းဆုံးကတော့ကျွန်တော်တို့ဒီပမာဏမှာအခု3ခုလောက်ရှိပါတယ်။ကျွန်တော်တို့သတင်းမီဒီယာအဖွဲ့အစည်းတွေကနေကိုယ်တိုင်ဦးစီးချမှတ်ပြီးတော့ထုတ်တာပိုကောင်းပါတယ်။ကြံ့ကြံ့ယူတဲ့ကိစ္စမှာကတော့ကျွန်တော်ထင်တယ်ဒီရှိနေလို့ပုဂ္ဂိုလ်မျိုးတွေနောက်ပြီးတော့တရားဥပဒေကိုနားလည်တဲ့ပုဂ္ဂိုလ်မျိုးတွေပေါ့နော်သူတို့တွေရဲ့နောက်ပြီးတော့ဒီအစိုးရဘက်ကဟဲ့လားဆိုကြပါစို့ကျွန်တော်တို့ဒီပြန်ချာရေးဌာနဘက်ကနေဟဲ့လားသူတို့ပံ့ပိုးပေးနိုင်မဲ့လူမျိုးတွေရှိရဆိုရင်လည်းပဲသူတို့အနေနဲ့ပါဝင်သင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့စစ်တပ်ကိုလည်းပဲဒီနေရာမှာထည့်ပြီးတော့စကားပြောရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီမွန်ပြည်နယ်မှာကိုပါကြီးအသက်ခံရတော့ပေါ့နော်ကိုအောင်ကျော်နိုင်သူအသက်ခံခဲ့ရတော့ဆိုလို့ရှိရင်ဒါဟာစစ်သားနှစ်ယောက်ွယ်ရိကိစ္စနဲ့ပတ်သက်ပြီးတော့အမှုဖွင့်ပါတယ်နောက်ဆုံးကြတော့မှဒါစစ်ကုံရောကသူတို့နှစ်ယောက်ကိုတိတ်တိတ်လေးပလာလိုက်တာပေါ့နော်ကျွန်တော်တရေသေးလှုပ်လိုက်တာရှိရပါတယ်ဆိုတော့ဖြစ်နိုင်လို့ရှိရင်တော့ဒီဥရေသမားတွေအစိုးရဆိုတဲ့နေရာတွေမှာစစ်တပ်ကတောင်းဝင်ရှိတဲ့သူတွေအထူးသဖြင့်ဥရေနဲ့ပတ်သက်တဲ့သူတွေကိုလည်းပဲထည့်ပြီးတော့ဖွဲ့ဝင်နေတာပါတဲ့တယ်လို့ကျွန်တော်ထင်ပါတယ
်အသက်36နှစ်အရွယ်တည်င်းတော်ကိုစိုးမိုးထွန်းတေဆုံးနေတာကိုစကိုင်းတိုင်းမုံရွာမြို့အောင်ချမ်းသာရက်ွက်ပြည်တော်စုလက်မကြီးအနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်ကိုစိုးမိုးထွန်းအသက်မခံရခင်မှာလက်တလောဒေသအတွင်းတစ်ခိုးထုံးမှုကိစ္စကိုစုံစမ်းဖော်ထုတ်တည်င်းယူနေတာဖြစ်တယ်လို့11 Media Group ကဆိုပါတယ်ဒီအမှုနဲ့ပတ်သက်ပြီးကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားချက်မှုချုပ် Irina Bokova ကလည်းစုံစမ်းလည်လာဖော်ထုတ်တဲ့တင်ရေးသားတဲ့တင်တော့ကိုစိုးမိုးထွန်းဟာအစိုးရကောင်တရပေါ်ပေါက်ရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအပိုင်းမှာပါဝင်လှုပ်ဆောင်နေသူတူဖြစ်တဲ့အတွက်အခုလိုသူအသက်ခံရတာကိုရှုံချတယ်လို့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်ဒီရာဇဝမှုပေါ်ပေါက်ဖို့အတွက်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်လှုပ်ဆောင်တဲ့ပေါ်ကြိုးစုသလိုဒီလူသတ်မှုကျူးလွန်တဲ့သူတွေကိုလည်းတရားဥပဒေအရအေးအေးယူဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်း Irina Bokova ကပြောပါတယ် ကိုစိုးမိုးထွန်းအမှုမှန်ပေါ်ပေါက်ရေးအတွက်စုံစမ်းဖော်ထုတ်ဖို့ရဲတပ်ဖွဲ့ကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးဒီအမှုနဲ့ပတ်သက်ပြီးတော့လည်းလူတချို့ကိုမေးမြန်းတာတွေလုပ်နေပြီးဖြစ်တယ်လို့မုံရွာမြို့ရဲစခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။တတင်းနာကိုစိုးမိုးထွန်းအသက်ခံရတဲ့အမှုကိုချက်ချင်းစုံစမ်းဖော်ထုတ်အရေးယူမှုတွေလုပ်ဖို့ကိုလည်းနိုင်ငံတကာတတင်းတောက်များဖက်ဒရေးရှင်းအဖွဲ့ IFJ နဲ့မြန်မာဂျာနယ်လစ်ကွန်ရဲ့ MGA အဖွဲ့ရဲ့ကြာတာပရိနစ်ထုတ်ပူးရဲကြေညာချက်မှာတောင်းဆိုထားပါတယ်ရှင်။